မြန်မာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကမစ္စရန်ပြည်နယ်မှာလူရာနဲ့ခြေရာနေဆက်တကြောက်လက်စွာသွာလာခွင့်ကိုဖျက်သိမ်းမဲ့အိန္ဒိယဘူအစိုးရရဲ့ဆုံးဖြတ်ချက်ကိုဗုဒ္ဓဟူးနေ့ကစတင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မြို့တော်အိုက်ဇောကဆန္ဒပြပွဲမှာမိုင်းတစ်ထောင်ကျော်ရှည်တဲ့အိန္ဒိယမြန်မာနေဆက်တကြောက်နေဆက်စီယိုခတ်မဲ့ဆုံးဖြတ်ချက်ကိုစတင်ခဲ့ကြပါတယ်။နေဆက်တစ်ဖက်တစ်ချက်မှာမိသားစုတွေရှိနေတာကြောင့်လွတ်လွတ်လပ်လပ်သွာလာခွင့်ကိုဆက်ထားရှိဖို့တောင်းဆိုကြောင်းမီဇိုလူငယ်အစည်းအရုံးကပြောပါတယ်။မီဇိုရန်ပြည်နယ်တဲကိုမြန်မာနိုင်ငံကထွက်ပြေးလာကြတဲ့ဒုက္ခသည်အများစုကအိန္ဒိယအရှေ့မြောက်ပိုင်းမှာနေထိုင်တဲ့မီဇိုလူမျိုးတွေနဲ့မျိုးနွယ်တူကူကီးဆိုလူမျိုးစုတွေဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားမှာနှစ်ဖက်နေဆက်တချောင်းနေထိုင်ကြတဲ့မျိုးနွယ်တူလူစုတွေကြားနေကြားမြင်းကိုဖျက်ချော်ပြီးစေမိုင်လောက်ထိပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်တွေမပါဘဲလွတ်လွတ်လပ်လပ်ဝင်ထွက်သွားလာခွင့်ရှိတဲ့သဘောတူညီချက်ရှိနေတာပါ။ဆလာပြကောင်းဆောင်တဦးဖြစ်သူလာမာခူဝါနာကတော့နေဆက်ပိတ်ဖို့တောင်းဆိုချက်ကမနစ်ပူရာပြည်နယ်ကတောင်းဆိုတာလို့ AP သတင်းကိုပြောပါတယ်။မနီပူရာပြည်နယ်မှာမနေ့မေလတုန်းကလူမျိုးရေးပဋိပက္ခတွေဖြစ်ခဲ့ပြီးလူ150ထဲမှတည်းသေဆုံးခဲ့ရမှာမနီပူဝန်ကြီးချုပ်ဘီအန်ဆင်းကမြန်မာနိုင်ငံဘက်ကလာတဲ့ကြေးစားတပ်ဖွဲ့ဝင်တွေကမငြိမ်မသက်ဖြစ်အောင်လှုပ်ဆော်ခဲ့တယ်ဆိုပြီးဆွဆွဲထားပါတယ်များ